တရုတ်ကုန်ပစ္စည်းအမျိုးအစားအတော်များများကိုအမေရိကန်ပြည်ထောင်စုကဒဏ်ခတ်တဲ့အနေနဲ့အခွန်တိုးပြီးကောက်ယူတာဟာမှားယွင်းတဲ့လုပ်ရလို့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကဆုံးဖြတ်ခဲ့ပြီးဒါဟာရေရှည်တက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်။နေဆွမ်းရန်3လျှက်စစ်ထုတ်ဆိုလာပြားတွေတမ်မနီနဲ့တခြားထုတ်ကုန်တွေအပါအဝင်တရုတ်ကနေတင်သွင်းတဲ့ကုန်ပစ္စည်းအများအပြားကိုအမေရိကန်ဘက်ကအခွန်ကောက်ခံရမှာနိုင်ငံတကာဥပဒေတွေနဲ့မညီညွတ်တာတွေ့ရတယ်လို့ WTO တရားရေးအဖွဲ့ကတနင်္လာနေ့ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒါဟာတရုတ်ကုမ္ပဏီတွေကိုအစိုးရကထောက်ပံ့မှုပေးနေတဲ့အတွက်တရုတ်ကုန်ပစ္စည်းတွေအမေရိကန်ဈေးကွက်ထဲမှာဈေးပေါ်ပေါ်နဲ့လာပြီးပုံနေတာကိုကာမိအောင်လှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်အစိုးရဘက်ကပြန်လည်ညှင်းချက်ထုတ်ပါတယ်။အမေရိကန်ကုန်ပစ္စည်းတွေအတွက်အမေရိကန်အစိုးရကတရားမဝင်ကာကွယ်မှုတွေလုပ်ပြီးအခွန်ကောက်နေတာကို2012ခုနှစ်မှာတရုတ်ကတိုင်တန်းခဲ့တာဖြစ်ပါတယ်။တရုတ်ကုန်ပစ္စည်းတွေပေါ်မှာကောက်ယူမှုကတစ်နှစ်ကိုဒေါ်လာသန်းပေါင်း9200ကျော်လောက်ရှိနေတာပါ။အခုလို WTO ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအမေရိကန်ဘက်ကဘယ်လိုလျှောက်လဲမယ်ဆိုတာတည်တည်ကြွကြွမသိရသေးပါဘူး။တရုတ်ကူးတန်းရောင်းဝယ်ရေးဝန်ကြီးဌာနကတော့ WTO ရဲ့ဆုံးဖြတ်ချက်အတွက်ကြိုဆိုလိုက်ပြီးတရားမျှတတဲ့ပြိုင်ဆိုင်မှုတွေလုပ်ဖို့အခုလိုမှားယွင်းတဲ့လုပ်ရတွေကိုပြင်ပေးပါလို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်း WTO တရားရေးအဖွဲ့ကတရုတ်ရဲ့တိုင်တန်းမှုတချို့ကိုပယ်ချခဲ့တာအတွက်တော့ဝန်းနေပါတယ်လို့ပြောပါတယ်။